မြန်မာစစ်ကောင်စီရဲ့အပြစ်ကျူးလွန်မှုတွေကနေကင်းလွတ်ခွင့်ရနိုင်မှုကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေအဆုံးသတ်အောင်လုပ်နိုင်တယ်လို့ရက်ဆိုင်တော့အောင်လည်းလှုပ်ဆောင်မှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SCCM ကမနေ့ကဒီဇင်ဘာ15ရက်ကျက်သပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတောင်းဆိုလိုက်ပါတယ်။2022တနှစ်ပတ်လုံးမြန်မာစစ်တပ်ဟာလူခွင့်ချိုးဖောက်တပ်ဖြတ်မှုတွေဆက်ကျူးလွန်နေတာဖြစ်ပြီးဒါကိုတာဝန်ခံတာဝန်ယူမှုရှိအောင်လုပ်မပေးနိုင်တဲ့ဆက်ကျူးလွန်နေမယ်လို့လည်းပြောပါတယ်။ဒီနေ့တည်းမြန်မာလူခွင့်အခြေအနေပိုဆိုးနေပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူ့ဗိုလ်ချုပ်တွေဟာမြန်မာပြည်သူတွေပေါ်မှာရက်ဆက်စွာဆက်တက်ဖြတ်နေတာကြောင့်ဒါကို ICC နိုင်ငံတကာခုံရုံးမှာတရားမျှတမှုရှိအောင်နိုင်ငံတကာတိုင်းဝန်းအနေနဲ့တက်နိုင်တဲ့အားလုံးလှုပ်ဖို့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းရန်ဟီလီကတိုက်တွန်းပါတယ်။မြန်မာစစ်ကောင်စီကတော့အကြမ်းဖက်မှုတွေကိုတိုက်ခိုက်အင်အားစုတွေဘက်ကကျူးလွန်နေတာဖြစ်ကြောင်းလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ကောက်ွယ်ပြောဆိုလို့ရှိပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီး2002ခုနှစ်ကစ ICC ကဆောင်ရွက်နေတာဖြစ်ပြီးတော့မြန်မာစစ်ကောင်ဆောင်တွေကိုသူတို့ကျူးလွန်တဲ့ genocide လူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့ချက်ချင်းအရေးယူနိုင်လို့ဆောင်ဖို့အတွက်နိုင်ငံတကာအတိုင်းအဝန်မှာတာဝန်ရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံတလွှားတိုင်းဒေသတွေမှာလူခွင့်ချိုးဖောက်မှုကြုံနေရကနေပြီးတော့2021စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတာနဲ့ပတ်သက်ပြီးတော့ ICC ကစုံစမ်းဖို့လိုသလိုကျူးလွန်နေတဲ့မြန်မာစစ်တပ်ပေါ်မှာတာဝန်ခံတာဝန်မှုရှိလာအောင်လည်းမလုပ်နိုင်သေးဘူးလို့လည်းဝေဖန်လိုက်ပါတယ်